ဟုတ်ကဲ့အစ်စိတ်ထောင်မှာဖန်ဆီးခံထားရတယ်ကိုခွန်ကြာလီရဲ့ကျမကြီးယူရင်းလာတယ်ဆိုပြီးကျမတို့သိရပါတယ်ဆိုတော့လေမမေဇဘယ်ဖြူနဲ့နောက်ဆုံးတွေ့ရတဲ့အချိန်မှာမမေဇဘယ်ဖြူရဲ့အမျိုးသားကိုခွန်ကြာလီရဲ့ကျမကြီးနဲ့ပတ်သက်ပြီးဘယ်လိုများသိရခဲ့ရတာရှိလဲရှင
်ဟုတ်ကဲ့မနေ့ကသူ့ရဲ့ရုံးချင်းပေါ့နော်၅ချိန်မြောက်ရုံးချင်းရုံးထုတ်ပါတယ်ဒီလိုစစ်နေတော့တရခွင်ထဲမှာပဲသူတော်လေးကိုရင်ဆက်ထောင်းဆိုးပြီးတော့မှာပေါ့နော်တလိပ်တည်းနဲ့အများကြီးထွက်တယ်ပေါ့အသက်ရှူရတာခက်ခဲတာပေါ့အဲ့တော့သူကဒီရင်ဆက်ပန်းနာကလတ်တဲ့နဲ့တားလောက်ကလေးရရှိတာဆိုတော့ပေါ့အနံ့တက်ပြီးမကောင်းတဲ့အခါချွေးရမ်းထွက်ပြီးတော့မှစိတ်လှုပ်ရှားတာတို့ပါတို့အဲ့လိုမျိုးဖြစ်တဲ့အခါတွေမှာသူသဖြင့်တော့ရင်ဆက်လေးရှိပါတယ်။ဒါတော့မနေ့ကဒီကြားယုံမှာစစ်ဆေးပြီးတာနဲ့သူ့အခြေအနေကသူကမှန်သုံးနေကြဒီရှူသေးနဲ့ဘလို့မှမရလို့ပေါ့နော်။ client ဒေသန္တရစည်းကမ်းကိုခေါ်သွားရပါတယ်ရှင်။ရဲအဆောင်ရှောင်းနေပါပဲ။အဲ့တော့ client ဒေသန္တရစည်းကမ်းကတော့သူ့ကိုစေတချောင်းထိုးပေးတယ်ပြီးတော့ရင်ဆက်ပန်းနာတဲ့တွေအတွက်ပေါ့နော်အသက်ရှူအထောက်အကူသူကရိယာတွေပါတယ်သုံးသုံးလင်းလင်းရှိရဲ့အနောက်ပိုင်းဆေးရုံကိုချက်ချင်းတင်တင်တဲ့နဲ့သေးထိုးပေးလိုက်ပြီးမဲ့လေသက်တာမဲ့သက်တာဘူးအမှမခံနိုင်ဘူးလို့ဆရာဝန်ကသေးစာလည်းရေးပြလိုက်တယ်ဇက်ကနေလည်းပြောလိုက်ပါတယ်ရှင့်ဒါပေမဲ့လေသူ့ကိုအင်းစိန်ထောင်ကိုပဲပြန်ခေါ်သွားပါတယ
်ဟုတ်ကဲ့ထောင်ထဲကဒီသူနေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ရောမမေဇဘယ်ဖြူကိုဗာများပြောပြတာရှိလဲရှင့်ဥမာထောင်ထဲမှာရောသူအခုဒီလိုမျိုးရင်ကျက်ပန်းတာဖြစ်တာကိုစေကူတာမှုပေါ့သူ့ကိုဆရာဝန်နေပါလာကြည့်ပေးတယ်ပေါ့သူရတဲ့ရထိုက်တဲ့အခွင့်အရေးတွေရတယ်လို့အမတို့သိရတာရှိလားရှင
့်စေယုံမှာသူတက်နေရတာကတော့အော်တိုဘာလ28ရက်နေ့ညုံချင်းပြီးရတဲ့ရပဲတွေးရလဲအနေရန်တိုးနေတယ်မနေ့ကဒီဆရာဝန်ကတွေးတိုင်းကြည့်တဲ့အခါမှာလဲတွေးရ140 130ရှိတယ်။အဲ့တော့အဲ့လိုမျိုးတွေးတိုးရရင်ရင်ဆက်ပန်းနာရှိလာရဲ့။ဆောက်အောက်ကဘာ28ရက်နေ့ရုံးချင်းစီးတဲ့ကအင်းစိန်ထောင်ထဲကဈေးရုံမှာဒီအထူးသတ်မှတ်ကုသဆောင်မှာပဲသူ့ကိုတင်ထားရတာပါ။အခုထိပါပဲ။အဲ့လိုသူ့ရဲ့တမ်းမာရဲ့အခြေအနေဟာအထူးသတ်မှတ်ကုသနေရတဲ့အနေအထားမျိုးဖြစ်တဲ့အတွက်ကြောင့်အမခံတေးဖို့အတွက်လဲကျွန်တော်တို့ရှေ့နေကရုံးချင်းတိုင်းမှာဆောက်ထားခဲ့ပါတယ်။ဒါပေမဲ့ရုံးချင်းတိုင်းမှာလည်းပဲသူ့ရဲ့အမခံကိုတရားသူကြီးကအငြင်းတမ်းနဲ့ပေးချပါတယ
်။ဟုတ်ကဲ့။ဆိုတော့မိသားစုဝင်တွေဖြစ်တဲ့မမေဇဘယ်ဖြူတို့ဘက်ကဘာဆက်လုပ်မလဲရှင်
။ဘာဆက်လုပ်မလဲဆိုတော့ပြားဥပဒေပေါင်းတဲ့ကနိုင်ငံသားတယောက်အနေနဲ့ရတဲ့နဲ့အခွင့်အရေးတွေကိုပဲကျမတို့ကစီးဒေခပေါင်းတဲ့ကကျမတို့ကတောင်းဆိုနေတာပဲ။ဘယ်မဲ့ခက်တာဥပဒေကမျှတမှုမရှိဖြစ်နေရပေါ့နော်။အဲ့တော့ဒီလို66ကကြီးနဲ့ဆက်သွယ်ရေးပုံမှန်နဲ့ဥပဒေအရေးယူခံရတာချင်းတူရင်ဒီ ARB တိုင်းကံကြီးတောင်မှာရှိရဲတန့်ခိုင်ရေးပါတီဝင်ကဟိုဆရာတယောက်ကိုတော့ပေါ့နော်တရားစွဲဖို့အတွက်အထက်ကလည်းဘာမှမညွန်ကြားဘူးဆိုပြီးတော့မှအာမခံနဲ့ဖက်ထားပေးပြီးတော့အခုလိုမျိုးတရားရုံးဆိုတာအများရှိမောက်ပါပါပဲမီဒီယာတွေလည်းရှိပါတယ်အားလုံးမြင်တာထင်တာတဲ့ရှိမှာဒီလောက်စမ်းမကြီးထုတ်ရွံ့နေတာကိုမြင်နေရတာနဲ့တွေ့နေရတာနဲ့လက်ထိသေးတောင်ချုပ်မပေးဘူးအမရဲ့ကျမကတော့အဲ့ဒါကိုတော်တော်ကိုစိတ်လည်းမကောင်းတော်တော်လေးရင်နာတယ်ပေါ့နော်ဒီလောက်ကောင်းပဲကျမတို့နိုင်ငံမှာရှိတဲ့ဥပဒေဟာဇက်လိုက်ပြီးတော့မှမျှတမှုမရှိဖြစ်နေတာကိုသက်ဆိုင်တဲ့တာဝန်ရှိသူတွေအာဏာပိုင်တွေကလည်းဒီတိုင်းနဲ့သိနေကြသလားလို့ကျမကတော်တော်လေးကိုစိတ်ကြက်မိတယ်ပေါ့နော
်ဟုတ်ကဲ့ကိုခွန်ကြာလီနဲ့ပတ်သက်လို့အခုလိုအမှုပေါ့နော်တစ်ဖက်သက်ဖြစ်နေတာဘာကြောင့်လို့မန်ပေစပယ်ဖြူသုံးသက်ပါလဲရှင
်ဘာကြောင့်လို့သုံးသက်ရမလဲဆိုတော့ဟိုဥပဒေကကျမတို့ကိုမဟုတ်လို့တမင်တကာလုပ်နေရတာပေါ့နော်အဲ့လိုရည်ရွယ်ကျမတို့ရည်ရွယ်ပါလိမ့်မယ်ဒါပေမဲ့ကျမတို့ခံစားနေရတဲ့သူတွေအတွက်ကတော့အဲ့လိုပဲမေးဖို့မရဘူးလို့ဖြစ်နေတယ်ကျမတို့သားရာဇဝတ်မှုကြီးကျူးလွန်ထားတာမဟုတ်ဘူးပြီးတော့ကျမတို့ဟာရိုးရိုးသားသားနဲ့တရားရုံးသိမ်းတွေခေါ်ရင်လဲဒါမဲ့သူတွေပဲဖြစ်တယ်ပြီးတော့ဥပဒေအရလည်းပဲ၃နှစ်အထက်မပိုတော့ထောင်ဒဏ်လဲချလို့ရတဲ့ပြစ်မှုမျိုးကိုတရားသူကြီးကအာမခံပေးမယ်ဆိုရင်ပေးခွင့်ရှိတယ်တရားရုံးရဲ့လုံထုံးလုံးပြီးတရားရုံးရဲ့စဉ်းစားတရားနဲ့ဆုံးဖြတ်နိုင်တဲ့အနေအထားပဲအဲ့ဒါလည်းတရားသူကြီးကလည်းကြည့်ရတာကသူ့မှာမပေးနိုင်ရတဲ့တခြားဘာအခက်အခဲတွေရှိလဲတော့ကျမတို့လည်းမပြောတတ်ဘူးပေါ့နော်။ဒီနိုင်ငံရဲ့အကျိုးစီးပွားကိုကျမတို့ကဘာတွေများဖြတ်လို့ဖြတ်စီလုပ်နေရဲ့နိုင်ငံသားတွေမှို့လို့ပေါ့နော်။ကျမတို့ကဘယ်လောက်ထိအကျိုးတကြီးလုပ်နေရတာလဲဆိုတဲ့မေးခွန်းမျိုးတွေကျမတို့မှလည်းဖြစ်နေပါတယ်
ဟုတ်ကဲ့ဆိုကိုခွန်ချာလီရဲ့အမှုဟာကာကွယ်ရေးဦးစီးချုပ်နဲ့ပတ်သက်နေတဲ့အတွက်ကြောင့်မလို့ဥပဒေကြောင့်ပဲကလောက်ရကန်ရတာပို့ပြီးတော့ခက်ခဲနေတယ်လို့ရောမပိစပဲဖြူသုံးသက်ပါလားရှင်အမရဲ့အမြင်နဲ့သုံးသက်ချက်လည်းသိချင်ပါတယ်ရှင
်အဲ့ဒီလိုပဲသုံးသက်ရမလို့ဖြစ်နေပါတယ်ဘာကြောင့်လဲဆိုတဲ့အခါကျတော့ဒီလိုကာကွယ်ရေးဦးစီးချုပ်နဲ့ဒရိုက်ပတ်သက်တဲ့အမှုဖြစ်တဲ့အတွက်ကြောင့်မနေ့ကတရားလိုကလည်းထွက်ဆိုသွားတယ်သူကအထက်အမိန့်နဲ့ဇွဲရတာတဲ့အဲ့တော့ဒါဟိုအညိုးတကြီးနဲ့ပေါ့နော်ပုတ်ကိုရေးအရာကိုမကိုကျမတို့ပေါ်မှာအကျိုးတရားနေတယ်လို့ကျမတို့ကတော့ဟိုမပြေတော့ကံရရှိယူဆရမလို့ဖြစ်နေပါတယ်လို့ပြီးတော့ဥပဒေဆိုတာကျမတို့လည်းဒီဆက်သွယ်ရေးဥပဒေကိုလေ့လာချပါတယ်လူပုဂ္ဂိုလ်တဦးတယောက်ဒါမှမဟုတ်ရင်အတင်းအဖွဲတစ်ခုခုကိုကျမတို့ကပုတ်ခတ်အတရေဖြစ်တဲ့အခါမှာဒါဒီဥပဒေကအကျုံးဝင်တာပါအဲ့တော့ဒီတရားရုံးမှာလည်းပဲကျမအမျိုးသားဆက်ဆိုထားတဲ့အခါမှာလည်းပါပါတယ်သူ ဒီဒီ post ကို original လုပ်တဲ့သူလည်းမဟုတ်ဘူး share ထားတာလည်းမဟုတ်ဘူးသူရေးထားတဲ့ comment ထားဆိုရင်လည်းဒီလိုပုံမျိုးကို share ခြင်းကြောင့်တခြားသူတွေဒုက္ခရောက်မှာဆုံးလို့တတိသေးရဲ့သဘောမျိုးနဲ့ဒါလည်း share ထားတာဖြစ်တယ်ဘာမှပုံကိုရေးရောအဖွဲ့အစည်းကိုရောပုတ်ခတ်ထားတဲ့အတရေဖြစ်ထားတဲ့စာသားလည်းတစ်စီးမှမပါပါဘူးပေါ့နော်အဲ့တော့အလောက်ထိဟိုပေါ်လွင်ထင်ရှားနေရတာနဲ့အမခံလည်းမပေးဘူးတမင်တကာဒီလိုဒုက္ခပေးထားတာဟာစစ်တပ်ကိုလာမရှိနဲ့ထိတဲ့သူတွေကိုတော့မှတ်လောက်သားလောက်အောင်ဒီလိုမျိုးပညာပေးလို့ရတယ်ပညာပြလို့ရတယ်ဆိုတဲ့သဘောတရားမျိုးကြီးအများကြီးပဲပါနေပါတယ်
ဟုတ်ကဲ့အဲ့ဒီတော့အခုမြန်မာနိုင်ငံမှာရွေးကောက်ပွဲအရာအစိုးရအသစ်တရပေါ်ပေါက်လာတော့မယ်ဒီအစိုးရအသစ်ထဲမှာခုနလိုမျိုးစစ်တပ်နဲ့ပတ်သက်လာရင်ဟာလာဘာပဲဖြစ်ဖြစ်လောက်ရကန်ရခတ်တဲ့အနေအထားမျိုးတွေဟာရော့ကျသွားမယ်ဒါတွေဟာပျောက်သွားမယ်လို့အမတို့ထင်ပါလားအမရဲ့အမြင်နဲ့သုံးသပ်ချက်သိချင်ပါတယ်ရှင
်ဒီမှာရိုးရိုးသားသားပြောရမယ်ဆိုတော့မထင်ပါဘူးအားကြောင့်လဲဆိုတော့ဟို NLD ကကောင်ပြိုကန်းပြိုတိုင်းနဲ့အစိုးရဖွဲ့နိုင်တဲ့အနေအထားမျိုးဟိုရကန်လုံးမျိုးနိုင်ထားတယ်ဆိုပေမဲ့လည်းတကယ်တမ်းမှာနိုင်ငံတော်ရဲ့အမြင့်ဆုံးအာဏာကိုရယူနိုင်တဲ့ကာကွယ်ရေးပြည်ထောင်ရေးနဲ့ဘယ်လုံးဝင်ပြီးတွေကိုတတ်မတော်ကသာလဲရွေးချယ်ခန့်ထားပိုင်ခွင့်ဒါကြောင့်ရွေးချယ်ခန့်ထားပိုင်ခွင့်ရှိနေတယ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေအရလည်းတတ်မတော်ကိုတစ်ဖက်ဆောင်းနှင်းပေါ့နော်အကာအကွယ်ပေးထားတဲ့ပုံမှားတွေအများကြီးပဲပါတယ်အဲ့ဒီကြောင့်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြောင်းနိုင်ဘူးတွေပြီးတဲ့အခါမှာတတ်မတော်ကိုပဲနိုင်ငံရဲ့အမြင့်ဆုံးအာဏာကိုပေးထားတဲ့ကာလပတ်လုံးကတော့ကျမတို့တွေ NLD အနေနဲ့ဘလောက်ပဲအစိုးရပြစ်ဖွဲ့နိုင်ဖွဲ့နိုင်လောကကံရတာအများကြီးတစ်ခက်ခဲရှိနိုင်တယ်လို့ကျမကတော့အဲ့လိုပဲထင်မြင်သုံးသပ်ပါတယ်
ဟုတ်ကဲ့မမေစပယ်ဖြူခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်